အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံရဲ့ဝန်ကြီးဒန်နီယယ်ရက်ဆဲဟာမြန်မာနိုင်ငံမှာကျင်းပမဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲကိုတက်ဖို့အတွက်ဇွန်လ5ရက်နေ့ကအမေရိကန်နိုင်ငံကနေရန်ကုန်မြို့ကိုထွက်ခွာသွားပြီဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနကသတင်းထုတ်ပြန်ပါတယ်။ ASEAN အဖွဲ့ကြီးရဲ့အလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့မြန်မာနိုင်ငံမှာဇွန်လ9ရက်ကနေ9ရက်နေ့အထိအရှေ့အာရှထိပ်သီးဆွေးနွေးပွဲအပြင် ASEAN ဒေသရင်းဆွေးနွေးပွဲမဲခေါင်မြစ်ဝမ်းဒေသနဲ့အောက်ပိုင်းမြခေါင်မြဝန်းဒေသမိတ်ဆွေနိုင်ငံများဆွေးနွေးပွဲတွေကိုတက်ရောက်ဖို့အတွက်တွားရောက်တာလည်းဖြစ်ပါတယ်။အမေရိကန်လက်ထောက်နိုင်ငံရဲ့ဝန်ကြီးဒန်နီယယ်ရက်ဆက်ဟာဂျပန်နဲ့ဩစတြေးလျနိုင်ငံတို့နဲ့အတူသုံးပွင့်ဆိုင်ဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။ဒါအပြင်လက်ထောက်နိုင်ငံရဲ့ဝန်ကြီးရက်ဆက်ဟာဇွန်လ10ရက်နေ့မှာကျင်းပမယ့်အမေရိကန်အာဆီယံအဖွဲ့အစည်းပြုလုပ်မယ့်ဆွေးနွေးပွဲကိုလည်းဥဆောင်ကျင်းပသွားမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ရှစ်တောင်အာရှလူငယ်ခေါင်းဆောင်များအဖွဲ့ YSEAL အပါအဝင်ထူးချွန်တဲ့မြန်မာလူငယ်ကောင်းဆောင်တွေနဲ့တွေ့ဆုံပြီးအာဆီယံရဲ့အနာဂတ်ကိုလူငယ်တွေအနေနဲ့ဘယ်လိုကူညီလှုပ်ဆောင်ပေးနိုင်မလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်။